Yakhaing bhi ne maa longjong ye tapwe liye lukhwe ye chopha muri jajje piamnya shigere sure suswe jade ne padalu. Songzhan suze naimu dwe achar la saapwe ye pwe gu. Nanganagaga juanjin piamnya shen tachu ne pwe zi lai babi. Dibo maa nyama asu ya baga dbora. Nao lukhwe ye pwe tachu ye amyini gu. Makhin pshu twe ga suzi dienbya thara na se maa shim. ยังไงพี่เรามาลงจุดที่เปิดเผยลูกคุยชูพามูรีที่จะเป็นยาสีเกลือสุดเร็วสุดสวยจัดอยู่ในปัตตาลูสองสาวสิบสี่ผู้ช่วยเชลล์ชาวผู้ยิ่งเผยสิลูผู้กุลาบมังกาลูกคุยกางสีกาพี่เกลือมัสลานนัสเซลียนิกาส่งเพื่อจะช้าเก็บไปได้น้อที่นี่มาโรนั่งกันกับจวนยืนดูปกุต้องยาวป่าวเนี่ยเผยกุเผยสิไลเดจ้าจินาจะทบยังไงไปเลยมีมาสุยาบากาโรที่กีสานในปัตตาบีตัวมันดูเรื่อยเผยผู้บ้านสาวยามาโมเดจ้ากูเอริชิงเรียกอาทิลินพิโอสุเก็บไปเสร็จแล้วกุเ
ိုးရရဲ့ရည်ရည်ချက်သဘောထားကို2019မတ်လ24ရက်နေ့မှာကျွန်တော်သတင်းထုတ်ပြန်ချက်ထုတ်ပြန်ထားပြီးဖြစ်တယ်။အခုလူ့ကိုယ်ရေးကောင်စီကဖက်ဆိုင်မှုချင်းဖွဲ့စည်းတဲ့အခါသူဟိုသူ့ရဲ့ resolution ကသူတို့ဖက်လုပ်တယ်ပေါ့နော်။လုပ်ပြန်မယ်လို့လည်းကျွန်တော်တို့ကလည်းကျွန်တော်နိုင်ငံရဲ့ရည်ရည်ချက်အရဒီမတ်လ24ရက်နေ့မှာထုတ်ပြန်ထားတဲ့ထုတ်ပြန်ချက်တိုင်းမှာသူတို့ကresolution ကလုပ်လို့ကျွန်တော်နိုင်ငံနဲ့ကျွန်တော်နိုင်ငံရဲ့ရည်ရည်ချက်ရပဲကျွန်တော်တို့ကဆက်လက်ဆောင်ရွက်မှာဖြစ်တယ်
။နိုင်ငံတကာလူ့ခွင့်ရေးဖွဲ့တွေကတော့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂဦးဆောင်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်တာဟာမြန်မာအစိုးရအတွက်ရောတိုင်းပြည်အတွက်ပါအကျိုးရှိစေမယ့်နည်းလမ်းဖြစ်တယ်လို့ထောက်ပြတိုက်တွန်းနေကြပါတယ်။နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Fortify Rights အဖွဲ့ကအမှုဆောင်အရာရှိချုပ် Matthew Smith ကအခုလိုမှတ်ချက်ပေးပါတယ်
။ This is a very important mandate and mission. The crimes that have been perpetrated not only in Rakhine State but also in Kachin and Shan State in particularthose crimes have been very serious and they've been
တာတိတ်ကိုရေးကြီးတဲ့တာဝန်ပေးမှုလုပ်ငန်းတရားဖြစ်ပါတယ်။ရခိုင်ပြည်နယ်တစ်ခုတည်းမှာလည်းမဟုတ်ပါဘူး။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ခဲ့တဲ့ရာဇဝတ်ပစ်မှုတွေဟာတိတ်ကိုစိုးရွားပါတယ်။အပြစ်ကျူးလွန်သူတွေဟာလည်းအပြစ်ကနေကင်းလွတ်ခွင့်ရနေပါတယ်။ဒါကြောင့်မလို့အခုနိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့ဒီလိုမျိုးလူခွင့်ချိုးဖောက်မှုတွေကိုအနီးကပ်လေ့လာပြီးတော့ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နိုင်ပါတယ်။ဒါဟာတိုက်ခိုက်ခံရတဲ့လူမှုအတိုင်းအဝန်တွေအတွက်တင်မဟုတ်ပါဘူး။တိုင်းပြည်တစ်ခုလုံးအတွက်အလွန်ကိုရေးပါတဲ့ကိစ္စဖြစ်ပါတယ်။
အခုဖွဲ့စည်းလိုက်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့နိုင်ငံရေးဝင်ရောက်ခွင့်တောင်းခံတဲ့အခါမြန်မာဆွေရဘက်ကလိုက်လောခွင့်ပြုပြီးတော့ပူးပေါင်းဆောင်ရွက်လာဖို့မျှော်လင့်တဲ့အကြောင်းလေးမက်သူးစမစ်ကပြောပါရယ်။တကယ်လို့မြန်မာဆွေရဘက်ကဆက်ပြီးတော့ညှဉ်းဆန်နေမယ်ဆိုရင်လေကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့ကတော့တခြားဖြစ်နိုင်ခြေလမ်းကြောင်းတွေကတစ်ဆင့်စုံစမ်းစစ်ဆေးမှုတွေကိုဆက်ပြီးတော့လှုပ်သွားနိုင်တယ်လို့မက်သူးစမစ်ကပြောပါရယ်။ကုလသမဂ္ဂတွင်းရေးမှူးချုပ်ဟာကိုဖီအာနက်ဦးဆောင်တဲ့ကော်မရှင်အပါအဝင်အစွဲကဖွဲ့စည်းထားတဲ့ကော်မရှင်တွေကတော့ရခိုင်ပြည်နယ်တွင်းကပြပကဖြစ်ပွားနေတဲ့လူမှုအတိုင်းဝိုင်းတွေဒါမကဒေသခံအစွဲရတာဝန်ရှိသူတွေလူမှုရေးအဖွဲ့အစည်းတွေနဲ့ပါတွဲဆုံဆွေးနွေးမှုတွေလှုပ်ဆောင်နေပြီးအစွဲရထံကိုအပြည့်အစုံအစီအကစားတင်ပြဖို့ကြိုးပမ်းနေတာပါရခိုင်အကြံပေးကော်မရှင်အနေနဲ့ဈာပြက်အစီအကစားထုတ်ပြန်ခဲ့ချိန်တုန်းကတော့ဘယ်သူဘယ်ဝါတွေပါဝင်ပြီးဘယ်လိုလုပ်ရမယ်ဆိုတာထည့်သွင်းပြောမှထားပေမဲ့လွတ်လပ်တရားမျှတတဲ့စုံစမ်းစစ်ဆေးမှုလိုအပ်တယ်ဆိုတာကိုထောက်ပြအကြံပြုထားတဲ့အကြောင်းကော်မရှင်အဖွဲ့ဝင်ဦးဝီလွင်ကပြောပါရစေ
။ကျွန်တော်တို့ကတော့ကော်မရှင်ရဲ့သဘောထားပဲပြောချင်တာပေါ့နော်။ကော်မရှင်ဈာပြက်အစီအကစားမှာပဲကျွန်တော်တို့ကလေဒီကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ကလွတ်လပ်တဲ့ဟိုတရားပြန်တတဲ့စုံစမ်းစစ်ဆေးမှုတစ်ခုလိုအပ်တယ်။အဲ့ဒီကအဖြေကိုကျွန်တော်တရားဥပဒေနဲ့အညီဆောင်ရွက်ပေးဖို့လုပ်တင်ပါတယ်ဆိုပေမဲ့အကြံပေးထားပါတယ်အဲ့တော့တရားမျှတလည်းလွတ်လပ်တဲ့ဟိုစုံစမ်းစစ်ဆေးမှုကဘယ်လိုလုပ်ရမလဲဘယ်မှာလုပ်ရမလဲပြည်တွင်းရင်ပြည်ပကျွန်တော်တို့ဘာမှပြောမထားပါဘူးအဲ့တော့အဲ့ဒီအတိုင်းတိုင်းလေးပဲကျွန်တော်ပန်ချက်ပေးခြင်းပါတယ်
ဒီကနေ့တထရခိုင်ပြည်နယ်မှာနေစားဆောင်တပ်စခန်းတချို့တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းလူချွေးအဖွဲ့ရရဲ့နေပြည်တော်ရှင်းလင်းမှုတွေအတွင်းမှာရိုဂျာမွတ်စလင်တွေအများအပြားတက်ဖြတ်ခံရတာအာဓမ္မတိကျခံရတာအပါအဝင်လူခွေချူဖောက်မှုတွေတကယ်ပဲများဖြစ်ခဲ့တဲ့ဆိုရဲဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့နိုင်ငံတကာကျွမ်းကျင်ပညာရှင်၃ဦးရဲ့အမိကိုကုလသမဂ္ဂကဒီကနေ့ပဲကြေညာလိုက်ကြပါအိန္ဒိယနိုင်ငံကတရားရုံးချုပ်ရှိနေအင်ဂျီရာဂျိုင်စင်ကအဖွဲ့ကိုဦးဆောင်မှာဖြစ်ပြီးတော့တိရစ္ဆာန်နိုင်ငံကလူခွေကော်မရှင်ဥက္ကဋ္ဌဟောင်းရာဒီကာကူမာရာစွာမီနောက်အော်စတြေးလျနိုင်ငံကနိုင်ငံတကာလူခွေဆိုင်ရာအတိုင်ပင်ခံပုဂ္ဂိုလ်ခရစ်စတိုဖာဒိုမီနစ်စီတိုဒီတို့လည်းအဖွဲ့ဝင်တွေအဖြစ်တာဝန်ယူမှာဖြစ်တဲ့အကြောင်းကိုကုလသမဂ္ဂလူခွင့်ရေးကောင်စီဥက္ကဋ္ဌကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါဟာပြီးခဲ့တဲ့မတ်လတုန်းကလူခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့အညီဆောင်ရွက်တာဖြစ်တဲ့အကြောင်းလည်းကြေညာချက်မှာဖော်ပြထားပြီးတော့မြန်မာအစိုးရအနေနဲ့လည်းကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့ထပ်မံတိုက်တွန်းထားပါတယ်ရှင်။